ဂျာမနီအစိုးရကရုရှားတန်တမန်တွေကိုနှင်ထုတ်ခဲ့တာကိုလက်စားချေတုံ့ပြန်တဲ့အနေနဲ့အရေးအတွက်တူဂျာမနီတန်တမန်40ကိုမလိုလားအပ်သူတွေအဖြစ်နဲ့ရုရှားကနှင်ထုတ်လိုက်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဘာလင်ရုရှားတန်ယုံအရာရှိအများပြားကိုမလိုလားအပ်သူတွေအဖြစ်နဲ့ဂျာမနီအစိုးရကဧပြီ4ရက်နေ့မှာကြေညာပြီးနှင်ထုတ်ခဲ့တာကြောင့်အခုလိုဆုံးဖြတ်ရတာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးအန်နလန်ဘာဘော့ကတော့သူတို့နှင်ထုတ်လိုက်တဲ့ရုရှားတွေဟာဂျာမနီမှာသူတို့ရှိနေခြင်းအတွင်းတန်တမာရေးလုပ်ငန်းဘာတစ်ခုမှလုပ်တာမတွေ့ရဘဲဂျာမနီရဲ့လွတ်လပ်မှုနဲ့ဂျမန်အတိုင်းဝိုင်းကြားသွေးစီမှုကိုဆန့်ကျင်တဲ့အလုပ်တွေကိုသာစနစ်တကျလှုပ်ဆောင်ခဲ့တာဖြစ်ကြောင်းပြောပါတယ်။အခုရုရှားကနေနှင်ထုတ်ခံရတဲ့တန်တမာတွေကတော့ခက်ခဲတဲ့အခြေအနေအောက်မှာတော့နှစ်နိုင်ငံဆက်ဆံရေးအတွက်ကောင်းကောင်းမွန်မွန်ဆောင်ရွက်နေသူတွေဖြစ်တဲ့အတွက်အခုလိုသူတို့ကိုနှင်ထုတ်တဲ့လုပ်ရဟာရုရှားအတွက်ပဲထိခိုက်စေမယ်လို့ပြောပါတယ်။ယူကရိန်းကိုရုရှားတွေဝင်ရောက်ကျူးကျော်ခဲ့ပြီးယူကရိန်းကဘူချာမျိုးကလေးမှာအရသားတွေအစုလိုက်တပ်ဖြတ်ခံရတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ရုရှားတန်တမန်တွေကိုနှင်ထုတ်တဲ့ဥရောပနိုင်ငံအများပြားထဲမှာဂျာမနီနိုင်ငံလည်းပါဝင်ခဲ့တာဖြစ်ပါတယ်။